Welcome to the Voice of America in Burmese.
မြန်မာညနေခင်းမှာတောတာရှင်များရှင်2019ခုနှစ်မတ်လ22ရက်ဘူဒူးနေ့ညနေခင်း VOA စီစဉ်တွေကိုမေးခင်ပြည်အစုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမာဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်သမ္မတကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ရာထားခံထားရတဲ့တရားသူကြီးနီလ်ကိုဆက်ရှာတက်လွတ်တော်တရားရေးကော်မတီမှာဒီကနေ့လဲဆက်လက်မြင်းမြန်းခံရမှာဖြစ်ပါတယ်။တမ်းမြစ်ထားတဲ့ကြားကမြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမကင်ဖြူတွေးနေတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နဲ့နားဆင်ကြမှာကကိုကန်တက်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးဒါဟာတရုတ်နဲ့မြန်မာအစိုးရရဲ့အကြာနေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာရဲ့ရလဒ်ဖြစ်တယ်လို့မြန်မာအစိုးရဘက်ကသုံးသပ်ပါတယ်
။ဥပဒေစုစုနေဘော်ရရဲ့ရလဒ်ကမကောက်ဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်။နိုင်ငံသားမှာအကြောင်းပြုရှင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်တော်
နိုင်ငံတော်သမ္မတရုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစောထေကာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်အရှေ့လေပိုင်းဒေသကနိုင်ငံတော်များပါဝင်နိုင်ငံတွေကလာတဲ့လေရင်စီးခီးတွေအနေနဲ့ laptop, computer, tablet နဲ့တခြားပစ္စည်းတွေကိုလူနဲ့တပါးတည်းယူဆောင်ခွင့်မပြုတော့ဘူးလို့ American နဲ့ Britain တို့ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့လည်းနာဆင်ကြဖို့ရှိပါသေးတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုအောင်လေးဦးနဲ့ Mackie ပြည်ထွေးတို့ကကြေညာပေးပါမယ်ရှင်။
အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့ထက်လွတ်တော်တရားလုံးရှိမှမှာဆုံးဖြတ်တဲ့မတင်မဲခွဲမဆုံးဖြတ်ခင်မှာထက်လွတ်တော်တရားရေးကော်မတီရဲ့တရားမြင့်မြတ်မှုတွေကိုတရားသူကြီးနီလ်ကိုဆက်အနည်းဆုံးနောက်တစ်ရက်ရင်ဆိုင်ရအောင်မှာဖြစ်ပါတယ်။ရှေ့လာမယ့်နှစ်တွေမှာကျင်းဝနိုင်တဲ့အခြေတင်ဖြစ်စရာကိစ္စတွေမှာတရားရုံးချုပ်တရားသူကြီးဖြစ်ဘလို့မဲပေးဆုံးဖြတ်တဲ့ဆိုတာမျိုးသမ္မတဒေါ်နယ်ထရမ့်အစိုးရတာဝန်ရှိသူတွေကစည်းရုံးတာမျိုးမရှိခဲ့ဘူးလို့လည်းပြောဆိုကြတာပါ။သူအနေနဲ့ဘယ်သူမျက်နှာမှမကြည့်ပဲဆုံးဖြတ်ချက်ချဖို့လဲအခက်အခဲမရှိတဲ့ကြောင်းပြည်အောင်စုယူကန်တရားသူကြီးဂေါ်ဆက်ရှာလွတ်တော်ကျမ်းနာပွဲတွင်ပြောကြားသွားပါတယ်။တာဝန်ပေးခန့်ဖို့တက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကျမ်းနာရမှာတော့သမ္မတရွေးကောက်ပွဲကာလတုန်းကထရန့်ဂရီပေးခဲ့တဲ့အခြေတင်ဖြစ်စရာကိစ္စနဲ့ပတ်သက်လို့အတက်ကန်ဒီမိုကရက်ကိုယ်စားလှယ်ရဲ့ပြင်းထန်တဲ့မေးခွန်းတွေကိုဖြေကြားခဲ့ရတာပါ။မြင်းမြန်ခံခဲ့ရတဲ့ကိစ္စတွေထဲမှာတော့အကြမ်းဖက်သမားဖြစ်တန်တရားရှိသူတွေကိုနှိမ့်ဆက်ညှဉ်းပန်းဆစ်ဆဲတဲ့နီလန်းတွေကိုပြန်လည်ကျင့်သုံးဖို့အမေရိကန်ကိုမွတ်စလင်တွေဝင်ရောက်ခွင့်တားမြစ်ဖို့အမျိုးသမီးတွေကိုယ်ဝင်ဖြစ်ချခွင့်တွေ1993ခုနှစ်ကနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်စရီပါဝင်ပါတယ်။အမေရိကန်သမ္မတထရန့်ကမွတ်စလင်တွေနိုင်ငံနဲ့ဝင်ရောက်ခွင့်တားမြစ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးဒီမိုကရက်တက်လွတ်တော်အမတ်ပက်ထရစ်လီကမေးခွန်းထုတ်ရမှာတော့နိုင်ငံတော်တရားရုံးချုပ်ရှေ့မှောက်ရောက်လာနိုင်တဲ့အမှုခင်းမျိုးနဲ့ပတ်သက်လို့သူ့အနေနဲ့အခုချိန်မှာသဘောထားပေးနိုင်မှာမဟုတ်ကြောင်းတုံ့ပြန်ခဲ့တာပါ။တရားရုံးချုပ်တရားသူကြီးဖြစ်ခန့်ခံရတဲ့အခါဥပဒေနဲ့ညီဆုံးဖြတ်မှာသာဖြစ်ပြီးဘယ်သူမှတရားဥပဒေထက်မှမရှိစေရဘူးလို့လည်းတရားသူကြီးကိုဆက်ရှာပြောကြားသွားပါတယ်
။မြောက်ကိုရီးယားကဒီကနေ့ဒုံးကျည်စမ်းသပ်တာမအောင်မြင်ခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကပြောပါရယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကဲလ်မာကျွန်းဆွယ်ကနေပြစ်လို့စမ်းသပ်ပြီးဆက်ကပိုင်းအတွင်းမှာပဲအဲ့ဒီဒုံးကျည်ပေါက်ကွဲသွားခဲ့တဲ့အကြောင်းအမေရိကန်ရဲ့ Pacific ဒေသကုကရေးဌာနပြောခွင့်ရတဦးကပြောသလိုတောင်ကိုရီးယားစစ်ဘက်ကလည်းအလားတူပြောခဲ့တာပါ။ဘဲဒုံးကျည်အမျိုးအစားကိုစမ်းသပ်ခဲ့တာလေဆိုတဲ့အသေးစိတ်ကိုတော့သူတို့ကမပြောဘဲအခုစမ်းသပ်မှုနဲ့ပတ်သက်လို့ဆက်လက်လေ့လာဆန်းစစ်နေတယ်လို့ဆိုပါရယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတဲ့စီလေ့ကျင့်မှုတွေကိုထုတ်ပြန်တဲ့အနေနဲ့မြောက်ကိုရီးယားဟာဒီလအစောပိုင်းတုန်းကလည်းဂျပန်ပင်လယ်ထဲကိုပဲ့ထိန်ဒုံးကျည်လေးစင်းပစ်လို့စမ်းသပ်ခဲ့ပါသေးတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတဲ့စီလေ့ကျင့်မှုတွေကိုစစ်ပွဲပြင်ဆင်မှုတွေအဖြစ်မြောက်ကိုရီးယားကယူဆထားတာပါ။ဒီလဆော်ပိုင်းစမ်းသပ်ပြစ်လွတ်ခဲ့တဲ့အဲ့ဒီပဲ့ထိန်ဒုံးတွေတဲကတုံးစင်ကတော့ကီလိုမီတာ1000အထိရောက်ခဲ့ပြီးဂျပန်ပင်လယ်ထဲကိုကျခဲ့တာပါ။အဲ့ဒီပဲ့ထိန်ဒုံးကြီးတွေဟာတာလက်ပြစ်ဒုံးကြီးတွေဖြစ်ပြီးမြောက်အမေရိကတိုက်အတွက်တော့အနေရမရှိဘူးလို့အမေရိကန်အစိုးရအရာရှိတွေကပြောပါရရှင်။
ရှင်းလင်းပန်ဒီစား6နိုင်ငံလာမဲ့လေရင်ခီးစင်တွေမှာခီးဆောင် laptop computer တွေနဲ့ကြီးကြီးမားမား electronic ပစ္စည်းတွေကိုခီးသွားတွေသက်ဆောင်ဝင်မဖြစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်ဗြိတိန်နိုင်ငံကလည်းအင်္ဂါနေ့မှာအလားတူတားမြစ်လိုက်ပါတယ်။တူရကီ Lebanon Jordan Egypt Tunisia နဲ့ Saudi Arabia နိုင်ငံတွေကနေဗြိတိန်နိုင်ငံကိုတိုက်ရိုက်ပြန်တမ်းမဲ့ခီးစင်တွေမှာလိုက်ပါမဲ့ခီးတွေအနေနဲ့အလျား16 cm အနံ 9.3 cm နဲ့အမြင့် 1.5 cm ကျော်တဲ့ခီးဆောင် electronic ပစ္စည်းတွေကိုသက်ဆောင်ဝင်မဖြစ်ဖို့ဗြိတိန်နိုင်ငံကညွှန်ကြားချက်ထုတ်လိုက်တာပါ။ကြကြာတတ်မှတ်ထားတဲ့6နိုင်ငံကနေဗြိတိန်နိုင်ငံကိုတိုက်ရိုက်ပြန်တမ်းမဲ့လေကြောင်းခီးစင်တွေအတွက်အကျုံးဝင်မှာဖြစ်ပြီးခီးသွားတွေလုံခြုံစိတ်ကျစွာသွားလာနိုင်ရေးလိုအပ်ချက်အရစောင့်ရရတာဖြစ်တဲ့အကြောင်းလဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေရဲ့ပြောခွင့်ရကဒိန်းနောက်တွေကိုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတည်ယူပို့ဆောင်ရေးလုံခြုံရေးအေဂျင်စီ TSA ကလည်းအရှေ့လေပိုင်းဒေသကလေဆိပ်စင်ဦးကနေတိုက်ရိုက်ပြန်တမ်းလာမဲ့ခီးသွားတွေပေါ်တားမြစ်ချက်ကိုအင်္ဂါနေ့စောင့်ရိုင်းမှာထုတ်ပြန်ခဲ့တာပါ။ ချင်းချောင်းမှုတစုံတရာရှိတဲ့အတွက်တားမြစ်ချက်ထုတ်ပြန်တာမျိုးမဟုတ်ပဲအရက်ပဲလေကြောင်းလမ်းတွေကိုအချက်ပဲဝါရီအုပ်စုတွေကတက်ခတ်ဖို့ဆက်လက်ကြံစည်နေစေဖြစ်ကြောင်းထောက်လိုင်းသတင်းတွေအရအမိန့်ထုတ်ပြန်ခဲ့တာဖြစ်တဲ့အကြောင်းအေဂျင်စီရဲ့ကြေညာချက်ကဖော်ပြပါတယ်ခီးသွားတဲ့အနေနဲ့လက်ကင်ဖုံးနဲ့ရွယ်စားပူကြီးရဲ့အီလက်ထရောနစ်ပစ္စည်းတွေကိုလူနဲ့အတူတည်ယူခွင့်မပြုဘဲခီးဆောင်အိတ်ထဲမှာထည့်ပြီးတော့အနှံ့ကြရမှာပါလက်ကင်ဖုံးတွေကိုတော့လိုအပ်ချက်အရတားမြစ်မှုမလုပ်ဖို့ဆုံးဖြတ်ခဲ့ကြောင်းလည်း TSA ကပြောထားပါတယ်
အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေရဲ့ပစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတိုက်ခိုက်မှုအတွင်းစီးရီးယားနိုင်ငံရက်ကာမျိုးအနီးကစာတင်ကြောင်းတစ်ခုမှာလူ33ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းစီးရီးယားစစ်ပွဲစောင့်ကြည့်လေလာရေးအဖွဲ့တစ်ခုကပြောပါရယ်အယ်မန်ဆူရာချေးရွာအပြင်ဘက်မှာအင်္ဂါနေ့အစောပိုင်းကဒီလေကြောင်းတိုက်ခိုက်မှုကြုံခဲ့ရတာဖြစ်ပြီးတော့တိုက်ခိုက်ခံရတဲ့စာတင်ကြောင်းကတော့စီးရီးယားစစ်ပွဲကြောင့်ထွက်ပြေးလာတဲ့ဥယျာဉ်ဒုက္ခသည်တွေခိုလုံနေတဲ့နေရာဖြစ်တယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်လေလာရေးအဖွဲ့ကပြောပါရယ်ရကာမျိုးဟာဆိုရင်တော့ဒီအရစစ်သွေးကြွတွေကသူတို့ရဲ့မျိုးတော်လို့ပြောနေတဲ့နေရာဖြစ်ပြီးဒီစစ်သွေးကြွတွေကိုတိုက်ခတ်နေတဲ့အင်အားစုတွေကလည်းဒီမျိုးကိုပြန်လည်သိမ်းယူဖို့အဓိကကြိုးပမ်းနေတာပါစီးရီးယားကအရစစ်သွေးကြွတွေကိုလေကြောင်းကနေတိုက်ခတ်ချိန်မုန်းနဲ့နိုင်ငံပေါင်းဒဒါဇင်လောက်ပါဝင်တဲ့အမေရိကန်ဦးဆောင်တဲ့မျိုးပေါင်းအဖွဲ့တွေဟာပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရကာမျိုးကိုအပြင်းထန်တိုက်ခိုက်နေကြတာပါပြီးခဲ့တဲ့ဒီစနေတနင်္ဂနွေနေ့တနင်္လာ3ရက်မှာကိုပဲလေကြောင်းတိုက်ခိုက်မှုအချိန်20နီးပါးလုပ်ခဲ့တဲ့အကြောင်းမျိုးပေါင်းအဖွဲ့ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်စီးရီးယားနိုင်ငံအတွင်းလေကြောင်းတိုက်ခိုက်မှုတွေဒီနှစ်ထဲတိတိတတ်တာပိုများလာခဲ့တာမှာပြီးခဲ့တဲ့ဇန်နဝါရီနဲ့ဖေဖော်ဝါရီလတွေအတွင်းလဆင်လေကြောင်းတိုက်ခိုက်မှုပြင်းပြချိန်ရင်950လောက်ရှိခဲ့ပါတယ်ဒီအရင်ပြီးခဲ့တဲ့နှစ်နောက်ဆုံး6လတုန်းကတော့လဆင်ပြင်းပြတိုက်ခိုက်မှုဟာအချိန်350လောက်ပဲရှိခဲ့တာပါစီးရီးယားနိုင်ငံအတွင်းညွတ်ပေါင်းအဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအများစုကိုတော့အမေရိကန်စစ်လေယာဉ်တွေကလုံဆောင်တာဖြစ်ပါတယ်ရှင်
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပုံထုနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာဆွေးအော်လက်နက်ကန်ပုံကန်နေတဲ့ကုကန်အဖွဲ့ကအုံပြနေတဲ့တရုတ်နိုင်ငံပိုင်ဘန်တခုကဘန်စင်းကိုတရုတ်ဆွေးအော်ကပိတ်လိုက်တဲ့အပေါ်မြန်မာဆွေးအော်ကကျေစုလိုက်ပါတယ်တရုတ်မြန်မာနယ်စပ်မှာခြေဆက်ပြီးမကြာသေးခင်ကပဲမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDAA ကုကန်တပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စက်ပြူးရေးဘန်မှာဖွင့်လှစ်ထားတဲ့ဘန်စင်းနဲ့ပတ်သက်လို့မေးမြန်းမှုတွေလုပ်ပြီးမကြာခင်မှာပဲဘန်စင်းကိုပိတ်လိုက်တာလို့လည်းရိုက်တာသတင်းကဖော်ပြပါတယ်လွန်ခဲ့တဲ့နှစ်နှစ်နီးပါးအတွင်းကုကန်အဖွဲ့ကအမေရိကန်ဒေါ်လာ5သိန်းကျော်ကိုတရုတ်စက်ပြူးရေးဘန်စင်းကိုတိုက်ရိုက်လွှဲပြောင်းခဲ့ပြီးမဲ့ငွေချေးလွှဲပြောင်းမှုတွေနဲ့ပတ်သက်လို့ဆိုင်ရာဘလုံငန်းနေနေနဲ့တရုတ်နိုင်ငံရဲ့ဥပဒေတွေကိုချုပ်ဖောက်မှုရှိတဲ့အထောက်အထားမတွေ့ရဘူးလို့လည်းဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရသူဦးစောထေးကတော့တရုတ်စက်ပြိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်း VOA ကိုပြောဆိုခဲ့တာပါတရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့နိုင်ငံပိုင်စက်ပြိုးရေးဘဏ်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့မသိရှိရသေးတဲ့အကြောင်းပြောဆိုခဲ့ပေမဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖို့တရုတ်နိုင်ငံရဲ့မူဝါဒကိုတသမတ်တည်းဆွဲခိုင်ထားဆဲဖြစ်ပြီးမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလေးစားကြောင်းနဲ့နိုင်ငံငယ်ဆက်ဆံရေးနဲ့နယ်စပ်ဒေသတည်ငြိမ်မှုတွေဖြစ်ပျောက်အောင်လုပ်တဲ့ဖွဲ့စည်းတဲ့လူပုဂ္ဂိုလ်တွေဘယ်သူမှလက်ခံမှာမဟုတ်ဘူးဆိုပြီးတော့လည်းပြောဆိုခဲ့ပါတယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ဟာဘယ်ဂျန်နိုင်ငံ Brussels မြို့မှာရှိလာတဲ့ကျင်းပမဲ့မြောက်အတလန်တိတ်စာချုပ်အဖွဲ့ NATO နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုမတက်ဖဲရှိလာတဲ့မှာပဲရုရှားနိုင်ငံကတော့သွားမယ်လို့ကြေညာလိုက်တာကြောင့်ဝေဖန်ခံနေရပါတယ်။မနေ့ကအင်္ဂါနေ့နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာ NATO အစည်းအဝေးနဲ့ပတ်သက်ပြီးသတင်းထောက်တွေကဒီယာယီပြောခွင့်ရ Mark Turner ကိုမေးမြန်းခဲ့ကြတာပါ။ဒီစီဝေးကိုဝင်ကြီးတယ်လက်ဆန်တက်ရောက်နိုင်အောင်သူ့အတွက်အဆင်ပြေနိုင်မဲ့အချိန်တွေကိုနေတုအဖွဲ့ဘက်ကကန့်လန့်ခဲ့ပေမဲ့လို့ Mr. Tillerson ကလက်မခံခဲ့ဘူးဆိုတာသိရတဲ့အကြောင်းသတင်းတောက်တူကပြောပါရယ်ဒီပေါ်မှာနိုင်ငံခြားရေးဌာနပြောခွင့်ရ Mr. Turner ကတော့ဝင်ကြီးတယ်လက်ဆန်အနေနဲ့ဒီစီဝေးကိုတက်ရောက်ဖို့အချိန်ခက်ခဲရှိတယ်လို့ပြောသွားပါရယ်ဒီတော့အတွက်မှာပဲနိုင်ငံခြားရေးဌာနပြောခွင့်ရနောက်တူကဝင်ကြီးတယ်လက်ဆန်ဟာရှိလာတဲ့မှာပဲ G7 စက်မှုအင်အားကြီးနိုင်ငံ9နိုင်ငံရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်အီတလီနိုင်ငံကိုသွားရောက်မဲ့အကြောင်းနဲ့အဲ့ဒီကနေမှရုရှားကိုခီးဆက်မဲ့အကြောင်းပြောထားတာပါဒီရုရှားခီးစင်နဲ့ပတ်သက်လို့တော့တရားဝင်ဘာမှမထုတ်ပြန်နိုင်သေးတဲ့အကြောင်းပြောခွင့်ရမစ္စတာထွန်နာကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရယ်ဝန်ကြီးတယ်လက်ဆန်အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့မယ်မတွေ့ဘူးဆိုတာကိုလည်းသူမပြောနိုင်သေးတဲ့အကြောင်းမစ္စတာထွန်နာကပြောသားပါရယ်ရှင
်ကိုလံဘီယာနိုင်ငံမှာဆူရနဲ့တဘုံတွေချာမချသေးငါပဲငင်းငင်းရေးအတွက်လက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့ဒေသခံရွာသားယာနဲ့ချီပြီးတပ်ဖြတ်ခံရတာမောက်ထုတ်ခံရတွေရှိနေတဲ့အကြောင်းနိုင်ငံကလူ့ခွင့်ရလှမ်းမှုဖွဲ့ Amnesty International ရဲ့အစိုးရကစာတစ်ခါဖော်ပြပါရယ် ကိုလံဘီယာနိုင်ငံရဲ့နေရာတော်တော်များမှာလက်နက်ကင်ပရိကတ်တွေဟာစိုးရိမ်စရာကောင်းလောက်ဆက်လက်ဖြစ်ပွားနေစေဖြစ်တဲ့ကြောင်း Amnesty International ရဲ့ America တိုက်ဆိုင်ရာတာဝန်ခံ Erica Quiroz ကပြောဆိုခဲ့ပါတယ်။နိုင်ငံအနှံ့ကထောင်ထောင်မကတဲ့လူလူအနေနဲ့ငင်းချဲသဘောတူညီချက်လက်မှတ်ရေးထိုးပြီးနောက်ပိုင်းခြားနားမှုကိုမခံစားနိုင်ရသေးဘူးလို့လည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့9လအတွင်းပြည်သူစစ်တွေရဲ့လှုပ်ရှားမှုတွေပိုတိုးလာခဲ့ပြီးရာနဲ့ချီရဲ့လူတွေတပ်ဖြတ်ခံရ၊နေရက်ကနေမောင်းထုတ်ခံရ၊ချင်းချောက်ခံရတာတွေရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပြတယ်ဆိုပြီးတော့လေ NST ရဲ့အစိုးရခန်းစာကဖော်ပြထားပါတယ် NST International အဖွဲ့ရဲ့အစိုးရခန်းစာနဲ့ပတ်သက်လို့ကိုလံဘီယာဆွေးရဘက်ကတော့တစုံတရာမှတ်ချက်ပေးတာမျိုးမရှိပေမဲ့ပြည်သူ့စစ်အဖွဲ့တွေကိုဖျက်သိမ်းထားတာကြားရဖြစ်တဲ့အကြောင်းပြောဆိုထားတာပါကိုလံဘီယာနိုင်ငံမှာအင်အားအကြီးဆုံး Fact ဘုံအဖွဲ့နဲ့အစိုးရကပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာပဲငင်းချမ်းရေးလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ငင်းချမ်းရေးသဘောတူညီချက်ကြောင့်လူပေါင်း2000ကျော်တိစုံခဲ့တဲ့နှစ်ပေါင်း50ကျော်အစိုးရဆက်ဆက်ကိုပုံကံမှုတွေလည်းတည်ယဝင်ဆုံးသတ်ခဲ့တာပါအခုခါမှာတော့အစိုးရကဒုတိယအင်အားအကြီးဆုံးဖြစ်တဲ့အီရန်တဘောဖွင့်နဲ့ဆွေးနွေးနေပါတယ
်ပြင်သစ်ပြည်ထရေးဝန်ကြီးဘရူနိုလဲဟူဟာသူ့ရဲ့သမီးတွေကိုသူတို့တွေတကယ်တမ်းဘာအလုံးမှမလုပ်ဘဲနဲ့လွှတ်တော်အတွင်းလက်ထောက်နေရပြီးပြီးခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကြောင့်မနေ့ကအင်္ဂါနေ့မှာယာရုကနေနှုတ်ထွက်သွားပါတယ်သူ့ရဲ့သမီးတွေဟာပထမဆုံးအလုပ်စဝင်ရမယ့်အချိန်မှာအထက်တန်းကျောင်းတက်နေစေဖြစ်ပြီးအဲ့နောက်တက္ကသိုလ်ကျောင်းတွေဆက်တက်ခဲ့ကြတဲ့အချိန်မှာလဲသူတို့ဟာမစ္စတာလဲဟူအထွတ်ဆက်ပြီးတော့အလုပ်လုပ်တဲ့သူတွေဖြစ်နေကြတာပါပြစ်တဲ့လွတ်တော်အမတ်တွေအနေနဲ့သူတို့ရဲ့မိသားစုဝင်တွေကိုသူတို့တာဝန်ယူလှုပ်ဆောင်နိုင်တဲ့အလုပ်တွေရှိမယ်ဆိုရင်လက်ထောက်ဝန်ထမ်းတွေအဖြစ်နဲ့ခန့်အပ်တာဝန်ပေးခွင့်ရှိပါတယ်။ဒါကြောင့်မစ္စတာလဲဟူအနေနဲ့သူ့ရဲ့သမီးတွေကိုနွေရာသီကျောင်းပိတ်အားလည်ရက်တွေမှာလွတ်တော်လက်ထောက်နေရာတွေပေးခဲ့တာရှိပေမဲ့လို့တရားမဝင်တာတော့ဘာမှလုပ်ခဲ့တာမရှိဘူးလို့ပြောပါရယ်။သူ့အနေနဲ့နိုင်ငံရေးအရာဘာမှမလုပ်ခဲ့ပေမဲ့လို့အစိုးရရဲ့လုပ်ငန်းတာဝန်တွေကိုအကာအကွယ်ပေးဖို့ဝတ္တရားရှိတဲ့အချိန်အခုလိုယာရုကနေနှုတ်ထွက်ရတဲ့အကြောင်းလဲမစ္စတာလဲဟူကပြောပါရယ်ရှင်။
ကိုအောင်လုံးနဲ့မက်ခင်ပြူထွေတို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ဆိုင်တဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ကိုကန်တပ်ဖွဲ့ရဲ့ဗန်စင်းကိုတရုတ်အစိုးရဗန်တစ်ခုကပိတ်လိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာတရုတ်နဲ့မြန်မာအစိုးရတို့ကြားနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးအတွက်ဆွေးနွေးဆောင်ရွက်တာတွေရဲ့ရလဒ်အဖြစ်မြန်မာအစိုးရဘက်ကသုံးသပ်ပါတယ်တစ်ဆက်ထဲမှာပဲလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားကြောင်းကိုလည်းထပ်မံပြောကြားလိုက်ပါတယ်ဒီအကြောင်းပြည်စုံကို VO မြန်မာပိုင်းသတင်းတော့ကိုမိုးစောကတရင်ပြပို့ထားပါရဲ့ရှင်
။ကိုကန်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကိုင်မြို့အနီးမှာတရင်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲ MNDAA ကကိုကန်လက်နက်ကိုင်တပ်ဖွဲ့ရဲ့ရံပုံငွေလက်ခံရဗန်စင်းတစ်ခုကိုတရုတ်အစိုးရပိုင်စိုက်ပျိုးရေးဗန်ကပိတ်လိုက်တာဖြစ်ပါတယ်။ဒီလိုကိုကန်တပ်ဖွဲ့ရဲ့ဗန်စင်းပိတ်လိုက်တာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့ရလဒ်အဖြစ်နိုင်ငံတော်တမရယုံရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောပါတယ
်။သူလဆူဆွေးပွဲတွေရဲ့ရလဒ်ကမကဘူးကျွန်တော်တို့ထူးရင်ထူးလို့ပေါ့နော်နိုင်ငံခြားမှာအကြောင်းပြုရှိရင်ရှိတယ်လို့မြန်မာမှာရှိတဲ့တရုတ်တမန်ကြီးတရုတ်မှာရှိတဲ့မြန်မာတမန်ကြီးနောက်ဆုံးဘုဘဒီဘက်တရုတ်ဆက်သွယ်ပြီးတော့ပြောဆိုတာရှိပါတယ်ဒါရဲ့အကျိုးရလဒ်လို့ပြောလို့ရပါတယ်အခုဒီတိုက်ပွဲတွေဖြစ်တဲ့အခါမှာနောက်ကြရနေတော့ပံမုကွန်မြူတွေရှိနေတယ်ဒီပံမုကွန်မြူတွေကတရုတ်ကိုဆိုးရရဲ့မူဝါဒမဟုတ်ဘူးကိုဆိုးရကဒါမျိုးတွေတို့လက်ခံမှာလည်းမဟုတ်ဘူးသို့တော့အောက်ချင်မှာပေါ့နော်နိုင်ငံမြန်မာဆက်ဆက်တဲ့အပြင်ဘုဘဒီဘက်မျိုးနွယ်စုတွေဆက်ဆက်ပတ်သက်မှုကကျေပြေပြန့်ရှိနေတယ်။ဒါနဲ့ပတ်သက်ပြီးတော့လည်းသူတိကိုဆိုးရရမူဝါဒနဲ့ညီတောင်းရပေးဖို့ကျွန်တော်တို့ပြောကြဆိုကြတာရှိပါတ
ယ်။ဦးစော်ထေပြောဆိုသွားတဲ့ထဲက 2+2 ဆွေးနွေးပွဲဆိုတာကတော့တရုတ်နဲ့မြန်မာအစိုးရတို့ရဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကြားမှာဖြစ်ပေါ်လာတဲ့ကိစ္စရပ်တွေကိုနှစ်ဖက်ညီနိုင်ဆွေးနွေးကြတဲ့ဆွေးနွေးပွဲတွေကိုခေါ်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာ MNDAA ကကိုကန်တပ်ဖွဲ့ကတရုတ်အစိုးရပိုင်စိုက်ပျိုးရေးဗန်မှာဖွင့်ထားတဲ့ငွေစင်းကနေအမေရိကန်ဒေါ်လာ5သိန်းကျော်ရန်ပုံငွေရရှိခဲ့ပါတယ်။အဲ့ဒီရန်ပုံငွေတွေကိုဗန်ငွေစင်းမှာဓာတ်ရိုက်အနှံပေးသွင်းတာဒါမှမဟုတ်မိုဘိုင်းငွေပေးစနစ်နှစ်ခုကနေတဆင့်လှူဒန်းသူတွေကပေးပို့ခဲ့ကြတာလို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့လက်နက်ကင်တပ်ဖွဲ့တွေကိုတိုက်ခိုက်တာတွေရပ်ဆိုင်းပြီးတွစ်ဆုံဆွေးနွေးအဖြေရှာဖို့အစဉ်တိုက်တွန်းနေကြောင်းလည်းဦးစော်ထေးကအခုလိုဆက်ပြောပါတယ်။
နေသာပြည်သားတည်ငြိမ်ရေးငြိမ်းချမ်းရေးဒီနိုင်ငံလုံးကိုကြိုးစားဖြစ်တယ်မြန်မာနိုင်ငံတို့ကတော့ဒီဖွဲ့တွေကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်လာဖို့ NRBC ဥက္ကဋ္ဌအနေနဲ့ကျွန်တော်တင်ညာချက်မှာအနည်းငယ်ဆုံး2019မှာထုတ်ပြန်ထားပြီးဖြစ်တယ်ထုတ်ပြန်ထားတဲ့အချက်မှာလည်းဒီမြောက်ပိုင်းမှာဒီလိုတိုက်ဆိုင်နေမှုတွေအများဆုံးရပ်ဆိုင်မှုပြည်အနေနဲ့သစ်ဆုံဆင်းရဲဖြစ်ရှာတဲ့နိုင်ငံရေးသုံးမှုလမ်းကြောင်းကိုလိုက်ဖို့ဒီအရောရင်းမြစ်တိုက်တွန်းနေတာဖြစ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးကိုကန်တပ်ဖွဲ့အပါအဝင်တအန်းပလောင်နဲ့ရခိုင်တပ်ဖွဲ့တွေကိုကန့်သက်ထားတာတွေကလည်းမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအဟန့်တားတစ်ခုဖြစ်နေပါတယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလည်းပြုတ်မြန်မာနယ်စပ်ဒေသမှာတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီလ6ရက်နေ့ကစတင်ပြီးတော့လဲကိုကန့်ဒေသမှာတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပါတယ်။လက်ရှိကိုကန့်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်နယ်စပ်ကုံသွယ်ရေးကိုထိခိုက်ခဲ့တယ်လို့လောက်ကင်မျိုးကပြည်သူ3000လောက်ဟာလဲမြို့ကိုစွန့်ခွာပြီးတိမ်းရှောင်နေကြရပါတယ်။လောက်ကင်ဒေသတိုက်ပွဲတွေဟာရက်သက်သက်နှစ်ပတ်ကျော်ကြာမြင့်လာခဲ့ပေမဲ့အခုချိန်ထိလဲဆက်လက်ဖြစ်ပွားနေစေရှိကြောင်းလောက်ကင်မျိုးကကုညီကယ်ဆယ်ရေးလုပ်ငန်းဆောင်ရွက်နေသူတဦးကပြောပါတယ်
။မနေ့ကတော့မနေ့ညတော့သူတို့ညပြီးသူတို့ဟို107နဲ့အဲ့တစ်ဖက်ဖွဲ့စီကပြစ်တဲ့ပြစ်လို့ပြစ်တယ်ပြစ်တဲ့တန်နေကြတယ်။အခုဒီမနေ့တော့လက်နဲ့ဒီပြစ်ခတ်တယ်နေတော့ကြားနေကြတယ်။ဒီမှာကျွန်တော်တွေ့ရတော့ရွှေစင်သက်ပေါ်အဲ့ဥစ္စာဒီတစ်ဖက်ဖွဲ့စီကပြစ်တဲ့ဟာကြီးကြားရတယ်နော်။ဟုတ်ကဲ့အဲ့မှာတော့တွေ့ရပြစ်တာပြီ။ပြစ်တဲ့ကြားရဟုတ်ကဲ့။
ပြီးခဲ့တဲ့အင်ကာနေကတော့တမရော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တံမတ်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနယ်စပ်ကုံတွယ်ရေးနဲ့ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ပူးပေါင်းဆောင်ရွက်ရေးအတွက်ဆွေးနွေးခဲ့ကြပါတယ်
။ကိုမှုဆော်တင်ပြပို့ထားတာပါ။ခုတစ်ခါမှာတော့ NCA လက်မှတ်ရေးမထိုးထားသေးတဲ့အဖွဲ့တစ်ခုကလက်မှတ်ရေးထိုးမယ်လို့ပြောတဲ့တင်ကိုတင်ဆက်ပေးချင်ပါသေးတယ်။တိုင်းငံလုံးအပြည့်ရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးမထိုးထားရသေးတဲ့ NMSP မွန်ပြည်သက်ပါတီနေနဲ့ NCA ကိုလက်မှတ်ရေးထိုးမယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တွေကပြောလိုက်ပါတယ်။မွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုအဖွဲ့အစည်းတွေနဲ့ဒီကနေ့မော်လမန်မြို့မှာတွေ့ဆုံပြီးတော့သဘောထားဆန္ဒရယူပြီးတဲ့နောက်မှာအခုလိုပြောလိုက်တာဖြစ်ပါတယ်။အပြည့်စုံကိုထိုင်းချေဆိုင် VOM မှာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။
NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတော့တိုင်းဒါလက်နက်ကိုင်ဖွဲ့တွေကြားအမည်မတူညီမှုတွေရှိနေပေမဲ့မွန်ပြည်သက်ပါတီအနေနဲ့ကတော့ NCA ကိုလက်မှတ်ရေးထိုးသွားမယ်လို့မွန်ပြည်သက်ပါတီဗဟိုလွတ်မှုဆောင်ကော်မတီဝင်ပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှက VOA ကိုပြောပါရစေ
။ဟုတ်ဒီအချိန်နေကာလကြာတော့ဒီကျွန်တော်တို့ဒီအားလုံးပါဝင်ရေးဆိုတဲ့အားလုံးပါဝင်ရအောင်ဒီ NCA လမ်းကြောင်းမှာဆိုတဲ့အပေါ်မှာဒီမြောက်ပိုင်းဖွဲ့တွေကလည်းပဲဒီသူတို့ကိုနှိုက်ကြပါနော်သူတို့ကိုနှိုက်ကြလည်းပဲဒီ NCA လမ်းကြောင်းလိုက်မတော်တော့ဘူးအဲဆိုလာတဲ့သဘောထားတွေကြည့်လာတဲ့အပေါ်မှာလည်းပဲကျွန်တော်တို့ဒီဆွတ်ချက်ပြီးတော့ကျွန်တော်တို့ဒီမှာလည်းသဘောထားတရပါလေသဘောထားတရဆိုတော့ကဒီအားလုံးပါဝင်ရေးဆိုတဲ့ဟာနောက်တိုက်ပွဲရကြီးဆိုတဲ့ဟာကမဖြစ်နိုင်တော့ဘူးလေလက်တွေ့အခြေအနေရအဲရောက်အဲရောက်လည်းပဲဒီ NCA လမ်းကြောင်းကိုလျှောက်မဲ့ကျွန်တော်တို့ဒီဘဝသူFC ဖွဲ့စည်းတဲ့ဒီဒီလက်တွဲပြီးတော့ NCA ကိုကျွန်တော်တို့အတူတူကဒီရေးထိုးနိုင်ဖို့ရေးထိုးပြီးတော့ကဒီနိုင်ငံရေးဆွေးနွေးပွဲတော့ကိုအဲ့ဒီသဘောထားတော့ချလာခဲ့တဲ့သဘောရှိ
မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးဒီကနေ့မော်လမြိုင်မြို့မွန်ပြည်သက်ပါတီရုံးခန်းမှာမွန်နိုင်ငံရေးပါတီတွေမွန်လူထုအခြေပြုဖွဲ့စည်းတွေရဲ့သဘောထားဆန္ဒရယူခဲ့တာပါNCA ကိုအရင်ကဘာကြောင့်လက်မှတ်မရေးသေးသလဲဆိုတဲ့အပေါ်မွန်ပြည်သက်ပါတီရဲ့သဘောထားကိုလည်းနိုင်ဝင်းလှကဆက်ပြောပြပါတယ်
။ကျွန်တော်တို့သဘောထားကလည်းပဲဒီ NCA ကိုဒီကျွန်တော်တို့ကို၌ကိုယ်တိုင်ကလည်းပဲဒီပါဝင်ရေးဆွဲထားတော့ဒီ NCA ငူကြမ်းအစီပေါ်လေနော်။အဲဒီမှာလည်းဒီနှစ်ဖက်လက်ခံထားတဲ့အစီကိုဖြတ်ဖြတ်လိုက်ပြီးပြီ။ဒါပေမဲ့လည်းပဲကျွန်တော်တို့ NCA ကိုမထုတ်ဖြစ်သေးတာကမထုတ်ဖြစ်သေးတာနော်။ကျွန်တော်တို့လက်မခံတာမဟုတ်ဘူး။မထုတ်ဖြစ်သေးတာကဒီတပြည်လုံးတိုင်းတာဆောင်တဲ့ပြစ်ခတ်ရစဲကြီးစာချုပ်ဆိုတဲ့အတိုင်းဒီတပြည်လုံးပြစ်ခတ်ရစဲဖို့နောက်တိုက်ပွဲတွေဖြစ်နေတိုက်ပွဲတွေရစဲဖို့အဲ့ဒီနှစ်ချက်ပေါ့လေ။ကျွန်တော်တို့တောင်းဆိုရတယ်။အဲ့ဒီချက်နဲ့ပြည်စုံတော့ NCA ကိုအချိန်မဆိုင်ဖို့မယ်။အဲ့ဒီတော့
UNSC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီကနေတင်ပြထားတဲ့အချက်ကိုချက်ကိုအစိုးရကမူရလက်ခံပြီးဖြစ်တဲ့အတွက်မွန်ပြည်သက်ပါတီအနေနဲ့လက်မှတ်ရေးထိုးရေးမှာအဆင်ပြေနိုင်လိမ့်မယ်လို့လည်းဆွေးနွေးပွဲကိုတက်ရောက်လာကြတဲ့လူထုဖွဲ့စည်းတွေနဲ့နိုင်ငံရေးပါတီခေါင်းဆောင်တွေကမြင်နေကြပါတယ်။မွန်မျိုးရာဒီမိုကရေစီပါတီကနေ1990ရွေးကောက်ပွဲမှာနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းနိုင်တောင်းရှင်ကတော့မွန်ပြည်သက်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးတဲ့ကြောင်းအဖွဲ့တွေကနေအကြံပြုခဲ့တယ်လို့ပြောပါတယ်
။မလမတူဒီလေဆိုတာအားလုံးကကြံပြည်ဘာကြောင့်လဲဆိုတော့အခု27ပြည်လုံးကိုသွားနေတဲ့အခါကျအစိုးရကလည်းသွားနေတယ်ဟိုတပ်ကလည်းသွားနေတဲ့အခါကျတော့ဘလူးကြီးမွန်နေတဲ့ကအဲ့ဒီ NC ကိုသွားနိုင်လို့ဒီငင်းကြမ်းရေးရဖို့မွန်ကလမတူဒီလေ NC အဲ့ဒီလိုပဲကြံပြည်ကြတာတော့
မွာလနဲ့ကိုင်ဖွဲ့ UWSP UWSA ဦးဆောင်ပြီးဖေဝါရီလနောက်ဆုံးပတ်ကကျင်းပခဲ့တဲ့ဗန်ခန်းညီလာခံရဲ့စီဝေးပြီးထုတ်ပြန်ကြေညာချက်တဲ့မှာ NCA ကိုဆက်မလုပ်တော့ဘဲငင်းချမ်းရေးစာချုပ်တစ်ခုဖော်ဆောင်မယ်လို့ပါရှိပါတယ်။ ยูดูรู้เอสีว่าบีตุ้ยซีนิโอเย่พ่อเกียร์อูกเชนโลลายเย่พ่อเอสเอสพีพีมีอภัยชามีตามรอตีอันนี้เลต้าอัมบลองตาพ่อไม่ลาตาพ่ออันที่เอเอเจ้าข้าตามรอเอเอกูกันตาพ่อเอ็มอันที่เอเอรู้ตายเข้าเรื่องอดีตปังคันซีเว่ยมาเอ็นซีอูกูเล่มขันเรื่องบทว่าลาเรื่องยูเอสีเนี่ยจะมาอเมียนก็เล่เรื่องบทว่าสิลาเรา
UNSC ฟันนี่เนี่ยก็รอเต็มยาท่าเรื่องเช็คกูเช็คกูใครมาเอาทำมาซูนีบินเอาUNSCกูเล่มาทูเมสูบีมาล่าสั่งเลยนี่มาเจ้ามาพิซิเกเรUNSCปูหลงมุสังกอมดีซีเว่ยมาส่งยาท่าวาเรกเนี่ยนั่งก็อินเดเรนบีบูทาราบาคุดคามาโรแล็ปท็อปคอมพิวเตอร์แท็บเล็ตอิเล็กทรอนิกส์พิซิเรโกเลียนบอกกูกูเนี่ยทบาร์เรตเตลุมยาเราอุสเวดเรนเนี่ยปัตตาเปียวเดนเซปิจมาเร เอเชียเลวันที่ตานเนี่ยมีอัฟริกาหนังเงินตัวมีอาป่าวเองธุรกิจหนังเงินก็ล่าเร่ลินซิคีเดวินีเน่แล็ปท็อปคอมพิวเตอร์แท็บเล็ตกล้องร้านเนี่ยจะใช้อิเล็กทรอนิกส์พิเศษกูลูเน่ตบาร์เรยูสังเกตมาพิโรบูโลมีการพิจารณาการมันนี่ก็ทบทวนได้ตลอดพี่ได้หนังเงินอะไรที่กินเองงานนี้มาเป็นไรบาร์เรสมาร์ทโฟนนี่เทียร์ยูเอสอาร์ปูจีเร่เป็นโลอิเล็กทรอนิกส์พิเศษกูมาสู่ลูเน่เตสังเกตมาพิโรบูโล
ลูเน่เตสังเกตมาพิวเวเน่ขี้สังเตตาร์เรมาเทปีเอเนียมาพิบาร์เรฟิวเดเรนดาสลาติซาฮูกาเปโปทายเดเรนลาโกโดยเคนโซเวงาพิบาร์เรมาเลยไหมกามาวีลินซีคีเดมิอาซูนีเนการอเลทรอนิกส์พิซิตคุมามาบาเวเน่เปโลโลขี้ดวาลุพิบาร์เลสุราโกเซกูเน่ดังเซนซาลุยาจามามฮอบูลุขี้เดอเมตาวาดัตกาอบูดาวิกาเน่ขี้ยามุไซกุลุพิโอสุไลบาร์เรม
ลูไรลูโลคีตัวเรก้าแล็ปท็อปในไอแพดวิกาโรลูเน่เซซาลูเอพีพีนี่สิ่งต้องในจาวเอพีพีเตะตัวในจาระบ้าเวดีพีซีวิกาโอมันเตะเอาส่วนตัวโรบลูสแกนตัวจามเลยมันดูได้ตัวบ้าวทวีเมจัมเป้อุสุริกาพักเวียดเวอิเล็กทรอนิกส์พีซีวิกาต้องใช้ในจาบีโรมันจะเก่งเอาไว้สมาร์ทยานในงานงานลาเร่เลียมบอมาต้องอยู่เก็บมาดีเร จำเป็นต้องมาเรียกอเมริกันในงานนั้นเรียกว่ามันได้ใครในองค์การเวรนี้เนี่ยตำรวจโดนัลด์ทรัมป์สุยากาโรลีนซีคีเดรียกว่าอิเล็กทรอนิกส์พิซิเรียลูเน่ดับบาร์เรยูสังเกตมาพิบูตามยึดเจนยาเจกูเองานี่ก็ทบยานไอ้ดาบพิเดลูเอ็มยูโรปยกงี้อาปูกูชอนสไปซ์ซากาพิบาร์เรม
จำเป็นอุสุริกาคีเดดินลีนวิโกซาบีพิมาทานิดลูดูดงงพิซิเอ็มยูมิโอเรมาพาวเควพิซิเรโควาเทโบ
นี่บางส่วนเนี่ยพี่วิซีดีเจนซีนี่เลยสุดเลยเท่าไรแต่เรื่องเช่าเลยด้วยกูเลยจนเราอยากทำอะไรประเด็นในงานเลยลารูกันตาเช็กกูเองานี่ก็จริงอะไรไปเลยลีนซีคิดว่าเรื่องนี้เนี่ยลีซีดูยังติดใจเด็กลงจุ้ยสีมันวิโก้เสียขันนี่จะพิพิธได้เจ้าดีลูนักทับไปเป็นกันตาเช็กกับมลูอาบูลูเล่ตัวช่วยงานยิ่งอยู่จ้าวเลย
ดีลูดาท่ากูมีเพียบบาบูเร่จำเป็นต้องมาเรียกแต่ชาวปงซานเนี่ยลงในนารีมีอาชีพสิเร่ลูกพี่ตัวละบ้าทวีเมเรนคอร์ปอเรชั่นอ่ะลงอยู่ยี่ห้อจวนจินดูเดนิเอลกาสตินการ์โรเลียนซีคีเดรินเนตูอิเล็กทรอนิกส์พิซิเรโกเตสังเกตมาพิวระฮะโจจังซิลิโอมูชิเร่ลูกตงตาไลบาร์เร่
อิเล็กทรอนิกส์พิซิเรโกเลียนว่ามาขี้เดนเนตูเตวุขึ้นมาพิวเรด้วยพอเควุจังสินันเนขี้เดนเนอิเล็กทรอนิกส์พิซิเรตีจ้าเควทาไลน์เนี่ยฮะรู้ว่าจะตีอะไรจีโนยูซาวาเร่แต่ใครพูดจังสินี่เรจำเป็นต้องมาเรียนนี่เนอกูรู้ตามยี่เป็ดเป็นมาทาร์เร่ลีจ้าวนายนุ่ยกูเปียงซีนายเจสีราจ้าวจันนายงานนุ่ยกาเล่ลารูกันตาผู้ลูอัดเดลูกาสตินกาเซบิโอวาเร่
ถ้าเจ้าดีกันได้เช่าปุ๊บมันเลยลุ้นสิ่งที่คุณพี่ต่อมาว่าถ้ามันไม่คิดว่าจะใช้เลยเช่าลงยุ่งว่าเลี้ยงหมดแต่ไหนยามเมื่อซีซีเมื่อนี่แหละลงนี่ลงอันนี้มีอารมณ์ปลอดภัยเนาะดีกันได้เช่าดีเปล่าตัวละมีอะไรมาวะกูรู้ไปเป็นอะไรได้เจ้าอเมริกันเนี่ยประเดี๋ยวในงานกูตัวเมื่อคิดเดี๋ยวอันนี้เนี่ยคอมพิวเตอร์แล็ปท็อปสตรีเนี่ยจะใช้อิเล็กทรอนิกส์พิซิเรโกต้องใช้ยังใช้มันเพียงไหนหนอเว้ยคือยี่สิบจีกู
ปีนี้วันนี้ไล่ป่าจ้ารอมาพิบาร์เรชิมทุกคนสวัสดีสัตว์ทาราวาฟิวิกันในปอดูนี่ยังในเกณฑ์ซีซีนี้ก็สบายใจทั้งนั้นปีนี้ไปคุณข้ามารออีเวนต์มูสูมิโอกาทุสิสมูชินี้ก็สบายดินสบายจังมาเลยอีเวนต์นั้นมูสูมิโอกาออสซิตี้มิโอฮาวยักกว่ากูไอเอสตัวจ่ายเลทเฮกันนี่เพียงเล่นตีบูจูซานี่เลยอีเวนต์ปอดีฮะตัวเรียทุสิสมูเรดูมาที่ตากันนี่เนี่ยเชี่ยวสาวอุลัยยารีที่กายมุนเนียงทุดรีท่าทุสิสนี้จ้าวาเลยอีเวนต์ปอดีนี่ များယူထားတဲ့စစ်သွေးကြွတွေရဲ့အပြင်းထန်ခုခံတိုက်ခိုက်တာကိုခံနေရတယ်လို့အစိုးရကပြောပါတယ်။ဒီကြောင့်အပြေဆုံးကို Slatisa Hawks ပြဖို့ထားတဲ့သတင်းကိုမက်ခင်ပြထွေးကတင်ပြပေးပါလိမ့်မယ်။
။အီရတ်တပ်ဖွဲ့တွေဟာစစ်ရဟယင်တွေရဲ့အကူနဲ့မိုးဆူမြို့အနောက်ခြမ်းကနေမြေတွေကိုတိုးချဲ့သိမ်းယူလာခဲ့ပြီးတော့အယ်နူရီဘလီနာအထိချဉ်ကပ်လာနိုင်ခဲ့ပါတယ်။2014ခုနှစ်ဇူလိုင်လတုန်းကအာရစစ်သွေးကြွခေါင်းဆောင်မင်းကိုပြောခဲ့တဲ့ဒီပလီကိုပြန်သိမ်းနိုင်မယ်ဆိုရင်တော့ဒါဟာအစိုးရအတွက်အထင်ကရအပွဲဖြစ်မှာပါဒါပေမဲ့ဒီလိုသိမ်းနိုင်ဖို့မှအခက်အခဲတွေရှိနေပါတယ
်
တိုက်ရအခက်အခဲဆုံးနေရာတွေကတခုပါရွှေရွှေထွေထွေခက်ခက်ခဲခဲအခြေအနေအောက်မှာစူးစမ်းရပေမဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တွေဟာသူတို့ကားတွေကနေထွက်ခွာသွားအောင်တိုက်နိုင်ခဲ့ပြီးမြို့ဟောင်းထဲကိုဝင်နိုင်ခဲ့ပါတယ
်အီရတ်ဖက်ဒရယ်ရဲတပ်ဖွဲ့ဒုတိယပုံမှုကြီးဟိုင်ဒါယူဆက်အဗ်ဒူလာပြောသွားတာပါရှိတူလာတဲ့ဆူယာတက်ဖွဲ့တွေကိုဟန်တားဖို့စစ်သွေးကြွတွေကအသေးကဘုံခွဲသမားတွေ၃လီပုံရပါတယ်။လူတွေထူထက်တဲ့ OCD မြို့ဟောင်းရဲ့ထဲကိုဝင်ရတာဟာအင်မတန်ခက်ခဲတယ်လို့အီရက်စစ်ဖက်အရေးပေါ်တုတ်ပြန်ကိုက်တွေဌာနကပုံမှုချုပ်အဘက်စ်အယ်ဂျူဘူရီကပြောပါတယ
်။
စင်ခေါ်မှုတွေထဲမှာပထမတစ်ခုကတော့စစ်သွေးကြွတွေကလူတွေကိုဒိုင်းကာရံနေလို့တုံးနေတာကြောင့်အရသားတွေမထိခိုက်အောင်ရှောင်ရတဲ့ကိစ္စပါ။နောက်တစ်ခုကတော့ဒီနေရာကရှင်းအောင်နေရာဖြစ်လို့ကျွန်တော်တို့အနေနဲ့လက်နက်ကြီးတွေတက်နိုင်တဲ့လောက်မသုံးဘဲတက်ရတာဖြစ်ပါတယ်
။မိုးစုပြုတ်အနောက်ခြမ်းကနေအရက်သားပြည်သူတွေထွက်ပြေးနေကြပြီးမြေမြုပ်ပိုင်းဒါမှမဟုတ်ထောက်ချောက်ပြီးတော့ထိခိုက်သေဆုံးရသူတွေလည်းအများအပြားရှိပါတယ်။မိုးစုပြုတ်ခံတအူးကအခုလိုပြောပါတယ
်။
ဒီကြီးပေါ်မှာလဲကျနေလောင်းတွေအများကြီးရှိပါတယ်။အဲ့ဒီတောင်ကကားအောင်မှာထောင်ထားတဲ့ထောင်ချောက်မိပြီးတည်ကြတာပါ။သူတို့ကဝါယာကြိုးတွေပေါ်ဖြတ်နေသွားတယ်လေအဲဒါကြောင့်အလောင်း15လောင်းလောက်ရှိပါတယ်လောင်းတွေကတော့စပုတ်နေပါပြီကျွန်တော်တို့ကဖယ်ပစ်ခြင်းပေမဲ့စသူးကြတွေကတော့ဖယ်ခွင့်မပြုပါဘူးသူတို့ကကျွန်တော်တို့တနေ့နဲ့ပြစ်ပါတယ
်ဣရက်ဆူရတက်ဖွဲ့တွေဟာအာရစစ်သွေးကြတွေလက်ထဲကနေမိုးစုမြို့ကိုပြန်လဲတက်ယူဖို့အမေရိကန်ဆူရရဲ့ကူညီထောက်ပံ့မှုနဲ့အောက်တိုဘာလကစပြီးတော့ထိုးစစ်ဆင်နေတာပါအဲ့ဒီအချိန်ကစလို့ဒီနေရာကနေဥယျာဉ်စုကွာထွက်ပြေးရသူ2,000-3,000လောက်ရှိပါတယ်ပိုးစုမျိုးကနေထွက်ပြေးလာသူတို့ကအခုလိုပြောပါတယ
်ဘာပဲပြော
အခြေအနေကတိတ်ဆိုးပါတယ် IS သွေးကြွားတွေကကျွန်တော်တို့အားလုံးကိုဖျက်ဆီးပစ်ပါတယ်စားစရာမရှိပါမုံမရှိဘာမှမရှိပါဘူးဗျာ
ဒီနေရာကလွတ်အောင်ထွက်ပြေးနေကြတဲ့သူတွေကသူတို့ကကောင်းတယ်လို့ယူဆကြပါတယ်ပိုးစုမျိုးက OCD မြို့ဟောင်းရက်ွက်ထဲမှာစစ်သွေးကြွားတွေကြောင့်ပိတ်မိနေတဲ့အရက်သားတန်ဝက်ကျော်ရှိနေစေပဲဖြစ်ပါတယ်ရှင
်မကင်ပြည်တွေတင်ဆက်ထားတာပါမကြခင်မှာတင်ဆက်မဲ့ VOA American အသံညဘက်9:00နာရီ10:00ထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စံတားရဲ့မြန်မာရေးသုံးသက်ချက်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ်ဒီရက်ကနေပဒူးနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါမယ်ရှင
်။အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်ခန့်အပ်ဖို့ထက်လွတ်တော်တရားလုံးရှိမှမှဆုံးဖြတ်သင့်မသင့်မဲခွဲမဆုံးဖြတ်ခင်တရားသူရဲ့နေကောရှက်စာထက်လွတ်တော်တရားရေးကော်မတီရဲ့တရားရုံးမြင်မြင်မှုတွေကိုအ ਨੇ စုံနောက်တစ်ရက်ရင်ဆိုင်အောင်မှာဖြစ်ပါတယ်။တာဝန်ပေးခန့်အပ်ဖို့ထက်လွတ်တော်မှာဒုတိယနေ့ဖြစ်အင်္ဂါနေ့ကကြားနာချိန်မှာတော့ရွေးကောက်ပွဲကာလလုံးကသမ္မတထရန့်ဂရီးပေးခဲ့တဲ့ခြေတင်ဖြစ်စရာကိစ္စရုံနဲ့ပတ်သက်လို့အတက်ကဒီမိုကရက်ကူဇယ်ရဲ့ပြင်းထန်တဲ့မိကုန်းတွေကိုလည်းဖြေကြားခဲ့ရတာပါ။မြောက်ကိုရီးယားကဒီကနေ့တုံးချီစမ်းသပ်ရာမှာအောင်မြင်မှုမရှိခဲ့ဘူးလို့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအရှိချမ်းကာမာကျွန်းဆွယ်ကနေပြစ်လွတ်စမ်းသပ်ပြီးစက္ကန့်ပိုင်းအတွင်းမှာပဲတုံးချီပောက်ကွဲသွားတဲ့အကြောင်းအမေရိကန်ရဲ့ပစိဖိတ်ဒေသကုကဲရေးဌာနပြောခွင့်ရပုဂ္ဂိုလ်တူကပြောဆိုခဲ့သလိုတောင်ကိုရီးယားစစ်တပ်ကလည်းအလားတူပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အစိုးရဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပစ်ခတ်မှုလို့ယူဆရတဲ့လေကြောင်းတိုက်ခတ်မှုအတွင်းစီးရီးယားနိုင်ငံရက္ကာမြို့အနီးကစစ်တင်ကြောင်းတစ်ခုမှာလူ33ယောက်ထပ်နဲ့တိစုံသွားကြောင်းစီးရီးယားအရေးဆုံးကြည့်လေလာရေးဖွဲ့ကပြောဆိုခဲ့ပါတယ်။အယ်မန်ဆူဟာကြေးရွာပြင်ပမှာအင်္ဂါနေ့အစောပိုင်းလေကြောင်းတိုက်ခတ်မှုကျင်းပရတာဖြစ်ပြီးတိုက်ခတ်ခံရတဲ့စစ်တင်ကြောင်းကတော့စီးရီးယားစစ်ပွဲကနေထွက်ပြေးလာတဲ့အုံးမဲ့အိမ်မဲ့ဒုက္ခသည်ခိုလုံတဲ့နေရာဖြစ်တယ်လို့လည်းစီးရီးယားလူခွင့်ဆောင်ကြည့်လေလာရေးဖွဲ့ကပြောဆိုထားပါတယ်။မြန်မာဆူရော့ကိုလက်နက်ကင်ပုံကန်နေတဲ့ကိုကန်ဖွဲ့ကအသုံးပြုနေတဲ့တရုတ်နိုင်ငံပိုင်ပန်တခုကဗန်စင်းကိုတရုတ်ဆူကပိတ်လိုက်တဲ့ပေါ်မြန်မာဆူရကကျူဆူလိုက်ပါတယ်။တရုတ်မှာနေဆက်မှာခြေဆက်ပြီးမကြသေးရင်ကမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ MNDA ကုကံတပ်ဖွဲ့ရဲ့တရုတ်နိုင်ငံပိုင်စိုက်ပျိုးရေးပြန်ပန်မှာပွင့်လှစ်ထားတဲ့ဗန်စင်းကိုပိတ်လိုက်တဲ့ပေါ်မှာမြန်မာသမ္မတရုံးပြောခွင့်ရဦးစော်ထေးကကျူဆူကြောင်း VOA ကိုပြောဆိုခဲ့တာပါ။
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီး engineer ကတော့ Tia Wong ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00-10:00အထိ line to meter 24.25 and 58တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.